မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့ဟာ2019ခုနှစ်အတွက် Smart City Award ဒီပညာဆိုင်ရာအထောက်အကူမှုဆုကိုရရှိခဲ့ပါတယ်။တက်တန်း160ရှိပြီဖြစ်တဲ့ရှီဟောင်းမန္တလေးမြို့ဟာမြန်မာနိုင်ငံရဲ့ပထမဆုံးဒီပညာမြို့တစ်မြို့ဖြစ်လာခဲ့ပါတယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ကပဝင်းကျင်ကိုမတိခိုက်ပဲလူတွေနေထိုင်လို့ကောင်းတဲ့မြို့တစ်မြို့ကိုဖန်တီးဖို့ပဲဖြစ်ပါတယ်လို့မန္တလေးမြို့စီရင်တရားရေးကော်မတီနဲ့အတူပူးပေါင်းလုပ်လုပ်ကိုင်နေတဲ့ IT ပညာရှင်ရဲ့မြတ်သူကပြောပါတယ်။ဒီစုပေးပွဲကိုတောင်မြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးဂျပန်၊အိန္ဒိယ၊ဩစတြေးလျ၊စင်ကာပူ၊ထိုင်ဝမ်နဲ့ထိုင်းနိုင်ငံတွေအပါအဝင်နိုင်ငံပေါင်း24နိုင်ငံကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်။တက်ရောက်သူတွေထဲမှာကျွမ်းကျင်သူတွေနဲ့အစိုးရကိုယ်စားလှယ်တွေအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။မန္တလေးမြို့စီရင်တာရေးကော်မတီက2019ခုနှစ်တည်းကဒီ Smart City 2ကိုရရှိဖို့ကြိုးစားနေကြတာဖြစ်ပြီးကော်မတီအနေနဲ့နှစ်30မြို့ပြဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲလို့ရေးပေးဝင်မှုစနစ်ရေးဆိုးထုတ်လုပ်မှုစနစ်နဲ့စွပစ်ပစ္စည်းစီမံခန့်ခွဲရေးစနစ်တွေမှာဤပညာတွေအသုံးပြုရပါတယ်။စင်ကာပူဤပညာအသုံးပြုထားတဲ့မန္တလေးမြို့ရဲ့ယင်ကျော်ထိန်းချုပ်ရေးစနစ်ဟာယင်ကျော်ပိတ်ဆို့မှုတွေပေါ်မူတည်ပြီးအပြောင်းအလဲတွေပြုလုပ်နိုင်တယ်လို့ဆိုပါတယ်။